စစ်ပွဲတံခံရတဲ့ဂါဇာဒေသကပါလက်စတိုင်းပြည်သူတွေအတွက်အင်ဒိုနီးရှားနိုင်ငံကပထမအထုအကူအညီတွေဒီနေ့စနေနေ့မှာပေးပို့လိုက်ပါပြီ။အကူအညီတွေထဲမှာဆေးပစ္စည်းအစားအသောက်ဆောင်ရွက်ပြင်တဲနဲ့တခြားထပ်ပေါ်ရေးပစ္စည်းတွေပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအကူအညီတွေကိုတင်ပို့တဲ့စစ်လေကွင်းကနေဒီနေ့ပြောလိုက်ပါတယ်။ပါလက်စတိုင်းပြည်သူတွေရုန်းကန်နေရတာကိုစာနာတဲ့အင်ဒိုနီးရှားအနေနဲ့ပါလက်စတိုင်းတို့နဲ့တသားတည်းဆက်လက်ရပ်တည်နေမှာဖြစ်တယ်လို့လည်းသမရဂျိုကိုဝီဒိုတို့ကအလေးထားပြောခဲ့ပါတယ်58.5ရံအလေးချိန်ရှိတဲ့ဒီအကူအညီတွေကိုအင်ဒိုနီးရှားဆွေးနွေးလူသားချင်းစာနာမှုဆိုင်ရာပရဟိတအဖွဲ့တွေကလှူဒါန်းကြတာဖြစ်တယ်လို့သူကဆက်ပြောခဲ့ပါတယ်ဒီအကူအညီတွေကိုတော့ဟာကူလစ်အမျိုးအစားစစ်လီယင်ကြီး၂စီးအပြင်ကိုတင်လီယင်တစ်စီးနဲ့အင်ဒိုနီးရှားနိုင်ငံဟာလင်ပဒနာကုဆူမာစစ်လီယင်ကွင်းကနေအီဂျစ်နိုင်ငံကိုပို့ဆောင်ပေးမှာဖြစ်ပြီးအဲဒီကနေမှတဆင့်ဂါဇာဒေသကိုဆက်လက်ပို့ဆောင်မှာဖြစ်ပါတယ်ခင်ဗျာ